ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရခိုင် AA လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေမပြတ်ဖြစ်နေသလို AA အဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့မတင်ကားမှုနဲ့ဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတာတွေရှိတယ်လို့လည်းဒေသခံတွေကပြောကြပါတယ်ဒီအကြောင်းကိုတော့ကိုနိုင်ကုန်းအိမ်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရသိတောင်နဲ့ဘူတီတောင်မြို့နယ်အစပ်ဘက်မှာမနေ့ကညဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
မေလ28ရက်ည7နာရီမှာဒီရသေးတောင်နဲ့ဘူးဒီတောင်ကြားအဲ့ဒီရသေးတောင်မြို့နယ်တက်ပြီးတိုက်တာနဲ့ဒီဘူးဒီတောင်မြို့နယ်တိုင်းကပေါ်ရကြားမှာဒီကိတိုက်ခိုက်မှုဖြစ်ခဲ့တာရှိတယ်။အဲ့ဒီမှာအထူးခဲ့ကြားဆုံးတော့ဒီဘူးဒီမတိရသေးဘူးကြား
။မနေ့ကတရက်သေးမှာပဲတိုက်ပွဲဖြစ်ပွားတာမှရှိပြီမဲ့ရသေးတောင်ပုံနေကျွန်းကြောက်တော်မြို့နယ်ဘက်မှာမြမတော်မတော်ကနေလက်နက်ကြီးတွေနဲ့600လောက်တောက်လျှောက်ပစ်ခတ်ခဲ့တယ်လို့ခိုင်တုခကဆိုပါတယ်။တမရဒရင်မှပြန်ကြားရေးတွင်းမှုဘူမှုရုပ်စုံမင်းထွန်းကတော့မနေ့ကကြောက်တော်မြို့နယ်အဆက်မှာတိုက်ပွဲငယ်ဖြစ်ပွားခဲ့ပြီးတမရအနေနဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်ပွားခဲ့တဲ့ပလဲဝမြို့နယ်ဘက်မှာနေမြေရှင်းလင်းရေးလှုပ်ဆောင်နေစေလို့ပြောပါတယ
်။နေ့ကတော့ကျွန်တော်ရေးသေးရုပ်ဆက်မှာတော့နောက်ဆက်မှာတော့ဖြစ်ကြတာဖိုက်တိုက်တော့တမင်းဌာနတော့မဟုတ်ပါဘူး။နေ့ကကျွန်တော်ဟိုကပလဲဝမြောက်ချမ်းဘက်မှာပဲဒီရင်တနေ့ကတိုက်ပွဲဖြစ်တဲ့နေရာတွေမှာပဲကျွန်တော်ရှင်းလင်းတာလို့ဖြစ်တယ်။
မေလ26ရက်နေ့မနေ့ပိုင်းကမြန်မာသမ္မတကိုတင်ဆောင်လာတဲ့ဆက်လေးကိုကလသာမြစ်ကမ်းမှာအေအေဖက်ကပြစ်ခတ်တိုက်ခဲ့တာဖြစ်ပြီးနုံဘူးကျေးရွာဘက်မှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီဖြစ်တဲ့တိုက်ပွဲတွေမှာအရာရှိတွေပါဝင်သမ္မတဘက်က35ဦးကြာဆုံးခဲ့တယ်လို့ရခိုင်သမ္မတဘက်ကသတင်းထုတ်ပြန်ထားပါတယ်။အေအေဖက်ကပြစ်ခတ်မှုကြောင့်ကလသာမြစ်တွင်သမ္မတကနေစီနင်းလာတဲ့ဆက်လေးနှိမ့်ညွတ်ခဲ့တာကြောင့်ဒေသုံသူတွေရဲ့ရုပ်လောင်းကိုရှာဖွေနေစေလို့ဒေသခံကျေးရွာသားတွေကပြောပါတယ်။သမ္မတဒရင်မှပြန်ကြားရေးတွင်းမှုကတော့ဒီတိုက်ပွဲတွင်သမ္မတဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ VOA ကိုတည်ပြုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ညောင်ချောင်းကျေးရွာသားနှူးကိုဒီမနက်ပိုင်းမှာမြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်သွားခဲ့ပါတယ်။ပစိုင်းဆယ်မှာ၅ဖမ်းနေစဉ်တွင်မြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်သွားတယ်လို့ခေါ်ယူခံရသူမောင်ရောင်းရဲ့ဇနီးဖြစ်သူတော်နိုင်နိုင်အေးကပြောပါတယ
်။ဆောင်းနိုင်ချီလောင်းမှာကခေါ်တော့ပါတယ်ကျွန်မရောက်ချက်ဖို့တိုက်တဲ့ကပါတယ်သူကဘူးစားတဲ့နေရာတိပါတယ်ဒါကဘာမှမကြားတိပါဘူ
းညောင်ချောင်းကျေးရွာသားနှူးဖြစ်တဲ့မောင်ရောင်းနဲ့မောင်တန်းကျော်တို့နှူးကိုလမ်းပြဖြစ်ခေါ်ဆောင်သွားပြီးမွန်လွဲပိုင်းမှာပြန်လည်လွတ်မြောက်လာတယ်လို့ညောင်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးတန်းအေးကပြောပါတယ
်မောင်ပဲကျော်နေဟိုမောင်ရောင်းကညာဟာသူကနှစ်နာရီလောက်မှပြန်လာတာဟိုကမင်းမျက်နှာတော့ပါတော့ရှိတာဘူးသူကလမ်းပြဖြစ်ခေါ်သွားတာကသမရနေရာရောက်တာနဲ့သူတို့ပြန်လာတာလေးဖြစ်တာခင်ဗျာ
မြမတမရော်နဲ့ရခိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုတွင်ဒေသခံကြေးရွာသားတွေကိုတမရော်ကနေအေအေနဲ့ဆက်သွယ်နေတယ်ဆိုပြီးဟန်စီရေးကြီးမှုတွေလည်းလှုပ်ဆောင်နေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကဗုဒ္ဓတောင်မြို့နယ်တရက်ပြင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှိုင်ပါဝင်ကိုသေးအောင်အလဲချောင်းကြေးရွာကဦးအောင်ထွန်းစိန်တို့ကိုအေအေနဲ့ဆက်သွယ်မှုတန်တရက်နဲ့စစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်။ဒီထဲမှာတရက်ပြင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှိုင်နဲ့အလဲချောင်းကြေးရွာသားဦးအောင်ထွန်းစိန်တို့နှုတ်ကိုမနေ့ကပြန်လှုပ်ပေးခဲ့ပြီလို့ဘူရီတောင်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်။လေးယောက်ဖမ်းထားတာအကုန်လုံးတရားမှာလေးယောက်နဲ့ဒီလေးယောက်ကျန်တယ်။တက်တော့ဖမ်းပြီးမှဟိုရေးကိုအဲ့တင်ရေးကတရားစီးတာ။ဒီဆိုတာကနေချောက်ရေးဒါလည်းတက်ကပါပဲ။အခုအချိန်မျိုးနဲ့တယောက်ကတော့လွတ်တယ်ပေါ့လေ
။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကဘူရီတောင်မြို့နယ်တရက်ပြင်ကျေးရွာနီးမြမတမတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးသူတို့တွေကအေအေနဲ့ဆက်နွယ်နေတယ်ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးသွားတာဖြစ်ပြီးမနေ့ကနှစ်ယောက်ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလဆန်းကတမတော်ကလည်းရတိတောင်မြို့နယ်ကြောက်တန်းရွာကိုဝိုင်းပါပိတ်ဆို့ပြီးရွာသား300နီးပါးကိုစစ်ဆေးခဲ့ရမှာအေအေဖွဲ့တို့တန်တရားရှိသူရှိဦးကိုဖမ်းဆီးထိန်းသိမ်းထားပါတယ်။အလားတူကြောက်တော်မြို့နယ်တွင်မှလည်းအေအေဖွဲ့တို့မတင်ကမှုနဲ့လူ10ဦးကျော်ကိုစစ်တပ်ကနေဖမ်းဆီးပြီးတရားစွဲဆိုထားပါတယ်။သမရောနဲ့ရခိုင်တပ်တော်တို့တိုက်ပွဲတွင်အယတားတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုအေအေနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံရမှုတွေလည်းများပြားနေပါတယ်။စစ်ရေးပတိပကတွင်ဒေသခံရွာသား4000ကျော်ဟာလည်းစစ်ဘေးတိမ်းရှောင်နေရပြီးစားတောက်နေထိုင်ရေးမှအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ။